ဒီကရချာတာပိနေကကာဘူးနိုင်ငံကလေစိတ်မှာအမေရိကန်တပ်ဖွဲ့ဝင်တွေအပါအဝင်လူများချောတည်ဆုံးခဲ့ရတဲ့အသင်္ကန်းဘုံခွဲမှုဟာလူတယောက်တည်းကလုပ်ခဲ့တာဖြစ်ပြီးအစိုးရပိုင်းကထင်ခဲ့သလိုလူမျိုးကလုပ်ခဲ့တာမဟုတ်ဘူးလို့အမေရိကန်ကာကွယ်ရေးဌာနကမနေ့တောက်ကြနေကပြောပါတယ်အခုလိုရုပ်ရည်အခြေအနေမျိုးမှာသတင်းတွေကိုမာယွန်းဖော်ပြတတ်တာဟာအဆန်းမဟုတ်ဘူးလို့လည်းအမေရိကန်စစ်တပ်ကဗိုလ်ချုပ်ကြီးဟန့်တေလာကပင်တဂွန်စစ်ဌာနချုပ်ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်ပင်တဂွန်စစ်ဌာနချုပ်ပြောခွင့်ရဂျွန်ကာဘီကတော့လေစိတ်မှာနောက်ထပ်တိုက်ခိုက်မှုတွေလုပ်လာနိုင်ကြောင်းခိုင်လုံတဲ့သတင်းတွေရရှိထားကြောင်းပြောလိုက်ပြီးနောက်ထပ်တိုက်ခိုက်ဖို့ကြိုးစားမှုတွေရှိနေတာကြောင်းအသည့်ပြထားဖို့လိုအပ်ကြောင်းပြောပါတယ်။အမေရိကန်ကြီးတဲ့ဂျာကာပဲတိုက်ခိုက်မှုတွေအပြီးရုပ်နောက်တစ်ရက်တောက်ကြနေမှာကယ်ဆယ်ရေးလုပ်ငန်းတွေပြန်ဆန့်နိုင်ခဲ့တာကြောင်းအာဖဂန်နစ္စတန်နိုင်ငံကနေထွက်ခွာဖို့ကြိုးပမ်းသူတွေလည်းလေစိတ်ကိုပြန်လည်စုဝေးရောက်ရှိလာကြပါတယ်။နောက်ထပ်တိုက်ခိုက်မှုတွေဖြစ်လာမယ်ဆိုတဲ့ကောလာဟလတွေကြောင်းတောက်ချာနေနောက်ပိုင်းမှာလူစုကွဲသွားခဲ့တယ်လို့ Wall Street Journal ကဖော်ပြပါတယ်။လေစိတ်အင်းကြီးကလမ်းတွေမှာလူသူကင်းရှင်းပြီးတာလီဘန်အဖွဲ့ဝင်တွေကလမ်းတွေကိုပိတ်ဆို့ထားတာတွေ့ရတယ်လို့လည်းတောက်ချာနေနောက်ပိုင်းကလေစိတ်နားကိုရောက်သွားတဲ့ VOE သတင်းတော့ကပြောပါတယ်ခင်ဗျာ။